မင်္ဂလာပါခင်ဗျာဤကနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပုတ်ကူရီလွတ်လပ်ခွင့်နဲ့ဒီထောက်လိုင်းရီရဲ့လုပ်ရပါပြည်သူကနေပြီးတော့ရွေးချယ်တဲ့လွှတ်တော်ကုစလေတွေကိုဆရာဖဆစ်ဖက်ထောက်လိုင်းရီကလိုက်လံစောင့်ကြည့်သတင်းယူနေတဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာမိကွန်ထွက်လာတာနဲ့အတူပဲတာမန်လူလူကြားမှာရောဒီစစ်ထောက်လိုင်းရီတွေရဲထောက်လိုင်းရီတွေရဲ့လုပ်ရတဲ့ပတ်သက်လို့မိကွန်ထုတ်စရာတွေဖြစ်လာပါတယ်လွှတ်တော်မှာပြဋ္ဌာန်းပြီးသားဖြစ်တဲ့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုရင်တော့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရုံခံလိုက်တာတွေစုံစမ်းထောက်လှမ်းတာတွေကိုကန့်သတ်တမျက်ထားပါရယ်။ဒါကြောင့်မလို့လက်ရှိထောက်လှမ်းရေးအဖွဲ့အစည်းသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လား။အခုအင်္ဂါနေ့တည်းလေးလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါရယ်။အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါရယ်။ပထမတူကတော့ပြည်တော်စုရှိနေများနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါရယ်။ဦးကြည်မြင့်မှာလေးလိုင်းပေါ်မှာရှိပါရယ်။နောက်၂ဦးကတော့လွှတ်တော်ကုစလေဖြစ်ပါတယ်ပထမတူကတော့ဒီကော့တောင်းမျိုးနယ်ကပြည်သူ့လွှတ်တော်ကုစလေဥခင်စောလီလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ဒီရောင်တိုင်းလွှတ်တော်ကမင်္ဂလာတညမျိုးနယ်လွှတ်တော်ကုစလေဥလှထီ၃ယောက်စလုံးလီလိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဆရာဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးကြည်မြင့်ကြားပါလားခင်ဗျာ
ကြားပါမယ်
ဟုတ်ကဲ့ပြောမှဆိုရင်ဒီဥပဒေကလွှတ်တော်မှာနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ဥပဒေလွှတ်တော်မှာတော့ပြဋ္ဌာန်းပြီးသွားပြီပေါ့တကယ်တမ်းဒီဥပဒေတက်ဝင်လာဖို့ဆိုတာကဒီလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေရဲ့လောရက်ကပို့ပြီးတော့အရေးကြီးနေပါတယ်အဲ့တော့လက်တလို့ချိန်နေမှာဒီဥပဒေပို့လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကလိုက်နာတာရှိလားဦးကြည်မြင့်ဥပဒေရတုံ့တက်မိတာလေးပြောပါအောင်ခင
်ဗျ။သူကအဲ့ဒီလိုမလိုက်နာမှာဆိုလို့ဟိုဒီဥပဒေပြဋ္ဌာန်းတာပေါ့ဗျာ။အဲ့ဒီဥပဒေမှာဆိုလို့ရှိရင်အခန်း6ခန်းပါပြီးဥပဒေပုံမှာ73ခုပါပါတယ်။အဲ့ဒီမှာအဓိကအရေးကြီးဆုံးတော့အခန်းလေးတားမိခြင်းများအဓိကပါပဲ။အဲ့ဒါပါလဲဆိုရင်နိုင်ငံသားတဦးရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ရှက်ဖြစ်စီသောသို့မဟုတ်ဂုဏ်သိက္ခာထိခိုက်စီသောနောက်ရောက်ခံစောင့်ကြည့်ခြင်းစုံစောင့်ခြင်းနဲ့စုံစမ်းခြင်းမပြုရဆိုတာအဲ့ဒါတော့ကျွန်တော်တို့ပုံမှန်ရှိခါဝင်းမှာပါပါတယ်ခင်ဗျအဲ့တားမိခြင်းများဥစ္စာအဓိကပါပဲအဲ့မှာစာရီဖုန်းမဖောက်ဘူးတယ်လီဖုန်းခိုးနားမထောင်ရဘူးအီလက်ထရိုနစ်ပစ္စည်းတွေနဲ့ထောင်မထောက်လိုက်ရဘူးတော့မဖြောက်ဖြစ်ရဘူးတော်နိုင်ငံသားတို့မိသားစုတွေရဲ့ဂုဏ်သိက္ခာကိုထောက်ထားရမယ်။အိန္ဒိယဝင်ရှာလို့ရှိရင်သက်သေတွေပါရမယ်ဘလို့အဲ့လိုဟာမျိုးတွေတိတိကျပြဋ္ဌာန်းထားပါလေ။သို့တော်လည်းရဲတပ်ဖွဲ့ကတော့တက်နိုင်သမျှဒီကိစ္စကိုလိုက်နာတာတွေ့တော်လည်းပဲ။ဒီထောက်လိုင်းအဖွဲ့အစည်းဖြစ်တဲ့စဖားတော့ဒါကိုလုံးဝမလိုက်နာဘူးဆိုတာကိုကျွန်တော်တို့အတိအကျသိရပါတယ်။အဲ့ဒါကလည်းဆိုတော့လွတ်တော်တွေမှာဖြေကြားချက်တွေရအောင်ကျွန်တော်တို့ပြင်ပစရိနေရအောင်ပြရပါတယ်ဆိုတော့ကျွန်တော်ပထမပြောပြရစီခင်ဗျာ
ဟုတ်ကဲ့တခြားရေဘဆိုင်ရာထောက်လိုင်းကြီးအဖွဲ့အစည်းတွေကရောဥမာ SP တို့ဘာတို့ကရောသူတို့ကလိုက်နာရလားခင်ဗျအ
ဲအဲ့ဒါတော့ဒီလိုရှိပါတယ်ဟိုသူတို့အထူးသဖြင့်က SG ရတော့ BSI တို့ကဒါပဲထောက်လန်းတာတွေရှိတော့ရှိတယ်ဒါပေမဲ့ပေါ်ပေါ်တင်တင်မဟုတ်ဘူးအဲသူတို့ကတော့ခုအစအဖားတော့ပေါ်ပေါ်တင်တင်လုပ်နေတာဖြစ်တယ်အဲ့တော့အတိကအချုပ်ကတော့တက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေပေါ့အဲ့ထောက်လန်းခံရတဲ့လူတွေကသဘောတူပြန်မရပဲနဲ့ဘာမှထောက်လန်းလို့မရဘူး SG လည်းမရဘူးစာဖာလည်းမရဘူးဒီအဆိုင်လည်းမရဘူးကျွန်တော်တွေ့တာကတော့အားလုံးလူလူပဲအဲ့ဒါကိုလုပ်နေတာကိုတွေ့ရတယ်ဗျ
အဲ့တော့ဒီဥပဒေထွက်လာပြီးမှဒီလိုမျိုးလုပ်တဲ့အပေါ်မှာချိုးဖောက်တဲ့အပေါ်မှာအရေးယူစံပြအရေးယူတာမျိုးတွေရောရှိပါလားခင်ဗျအ
ဲ့အဲ့ဒါလည်းပါကြလို့ဘဟမ်းမှာအဲ့လိုအမှုတမှုဖြစ်တယ်ဗျအဲအမှုတမှုဖြစ်တဲ့အခါကျတော့ကျွန်တော်မှတ်မိတော့ကတော့ဥကြုံမင်းဆွေတို့နဲ့လည်းပါတယ်အဲ့ဒီအမှုတစ်ခုမှာတက်မတော်ကနေပြီးတော့တရားစွဲတာပေါ့ဗျာအဲ့ဒါကိုတက်မတော်ကနေပြီးတော့အဲ့ဒီမှာ light သတင်းတောက်တီးကဟိုတင်းတစ်ခုမှာတရားအောင်မှာစုရတယ်ဗျာကျွန်တော်စေတန်ဘက်ကအဲ့စုတာကိုသူတို့ကချိန်းတဲ့ဥစ္စာကိုအဲ့တက်မတော်ထောင်းလိုက်ရပြောင်းမဲ့ဓာတ်ပုံတွေရိုက်အဲ့ဒါကိုလုတ်တယ်လုတ်တဲ့ခါကျတော့အဲ့အနေလို့ပုံကူဆိုင်ရာလုံလုံဒီဥပဒေနဲ့တရားစွဲမယ်ဆိုပြီးတော့သူတို့ကျွန်တော်ကျူရောက်လာကြတယ်ရောက်လာကြပြီးတော့ကျွန်တော်အကြံဉာဏ်တောင်းတယ်ကျွန်တော်အခြားရေးပြလိုက်တယ်အတတရားစွဲလို့ရတယ်ဒါလည်းလို့မရဘူးဆိုပြီးဘာရဲစကားကအမှုဖွင့်တဲ့ကမှာဖွင့်မပေးဘူးဗျ။အဲ့ဒါကိုကျွန်တော်လက်တွေ့တွေ့ခဲ့ရတယ်ဗျ
။ဟုတ်ကဲ့ပါခင်ဗျာ။ဒါကတော့ဟိုပြည်သူရှင်းနေများနဲ့ဥပဒေထောက်ကူများအဖွဲ့အားဥက္ကဋ္ဌပါ။ဥကြည်မြင့်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်လွှတ်တော်အမတ်တွေကိုပြန်ပြီးအလှည့်ပေးကြပါလိုက်။အရင်ဆုံးကော့တောင်းမြို့နယ်ကပြည်သူ့လွှတ်တော်ကုစလေဥခင်စော်လေးလိုင်းပေါ်မှာရှိပါလေ။ဥခင်စော်ကတော့ပြီးခဲ့တဲ့ပတ်တုန်းကလွှတ်တော်မှာဒီမေကွန်မေးလိုက်တဲ့လူပါ။အတိအကျတော့စားအဖထောက်လိုင်းရေးကနေပြီးတော့ဒီလွှတ်တော်အမတ်တွေကိုနောက်ရောက်ခံလိုက်တာနဲ့ပတ်သက်လို့မေကွန်မေးခဲ့ပါတယ်။အဲ့တော့ကျွန်တော်သိရတော့တမရဘဲကလည်းဒါကိုပြန်လဲဖြေးချကုစလေကနေပြီးတော့ပြန်လဲဖြေးချတာမျိုးရှိပါတယ်ဥခင်စောကတော့သူဖြေးချသွားတဲ့အပေါ်မှာကျင်းတဲ့အာရမှုရှိရလားဥခင်စောအမြင်သိကြပါလဲ
ကျင်းတဲ့အာရမှုမရှိတော့ခင်ဗျာဟမ်ကျင်းတဲ့အာရမှုမရှိဘူးဆိုတာဟိုကျွန်တော်ပြောတဲ့မိကုန်းပေါ်ကသူက သူနဲ့ဆိုင်ရာလူတွေပဲလွတ်တော်ပြည်နယ်များကိုစောက်ကြည့်ချင်းတကယ်ရယူခြင်းဤဥပဒေဤရင်းမှုရှိမှုရှိမယ်ဒီကောင်တော့လွတ်တော်ပြည်နယ်များစောက်ကြည့်ချင်းဟိုလူဖော်ကြံလားဟုတ်လားဟိုသူကြုံနေကြသူကဒီပါတာကတကယ်ရယူခြင်းမှာနိုင်ငံသားများပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကြုံမှုကိုတကယ်ပေးဥပဒေအားအဲ့ဒီချိုးဖို့ဒီဆိုနာမီဟောကြောင်းဆိုတော့အဲ့လိုဒီဘက်လေးဖြေပါလားနော်ဟိုနောက်တစ်ခါကျွန်တော်ဆက်ဆက်တဲ့နေကုန်နေတဲ့ခါကျတော့နော်ဒီကဒီပုဂ္ဂိုလ်ကြီးကိုတဲ့တော့ကျွန်တော်တို့နေတဲ့အချိန်ကနာမည်ပဲပြောပြီးတော့ဒီပိုင်းကဘာမှပြောဘူးတဲ့အဲ့ဒါကပြင်းပြင်းနေတာမှုဖြစ်ကလားဆိုတော့ဝန်ကြီးနေနဲ့ဖြေကြလာရင်ဖြေပါလို့ဆိုတော့အဲ့လိုမေးတဲ့ခါမှာသူကဒီဒီဝင်ဆောင်ရွက်တဲ့ကိစ္စဖြစ်တဲ့ဒီကြောင့်ဒါကြောင့်ကကြင်တုံသာချုပ်ဖို့ကြာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလူသားမှုကိုချုပ်ဖို့ရမရောက်ဘူးလို့အဲ့လိုခြေပါတယ်ဟု
တ်ကဲ့
ဒါကနော်ဟိုပြောရင်သူ့ပုဂ္ဂိုလ်တွေကိုပကွယ်တဲ့အနေနဲ့ပြောဥပဒေချုပ်ဖို့ရမရောက်ဘူးဆိုပြီးတော့ဒီကရောပကွယ်ပြောတဲ့အဖြစ်ပဲဖြစ်ပါတယ်
ဟုတ်ကဲ့ဥခင်းစောကိုယ်တိုင်ကတော့ဒါနဲ့ပတ်သက်လို့ဆရာဖက်ကပြီးတော့နောက်ခံလိုက်တာတော်လေးအနှောက်ယှက်ခံလိုက်ရရလို့လားဥခင်းစောရဲ့အတွေ့အကြုံသိကြပါလေကိုယ်ပိုင်အတွေ့အကြုံ
ဒါကကျွန်တော်ပြောပါမယ်ကျွန်တော်ဒီဥပဒေကိုဒီတော့စတင်ကိုလည်းမလားရှိရနေမှာဒီလိုတော့ဥပဒေအမှန်ငါဥပဒေပြတ်သားမှာဒီဥပဒေပြတ်သားပြီးတဲ့နောက်ပိုင်းမှာကျွန်တော်ကမဲဆန္ဒနေနေစဉ်းစားကြရမှာဒီဥပဒေပြတ်သားချက်ကိုပြန်ပြတယ်။အဲ့မှာဒီသေးရရဲဝန်လမ်းလေးလာရောက်တော့သတ်ပြီးငေးယူ။ဟုတ်။အဲ့လိုသတိယူတဲ့နောက်ပိုင်းနော်။ဒါတော့အဲ့လိုဟိုဒီဥပဒေကိုကျွန်တော်ရှင်းပြပြီးတဲ့နောက်ပိုင်းမှာကျွန်တော်တော့တော့နားလည်းအချိန်မဲသားလမ်းလေးကိုရှင်းလိုက်ချင်းပြီ။ငေးဝန်လမ်းလေးလာရောက်တာမတွေ့ရတော့ဘူး။နော်။ဟုတ်။ဒါပေမဲ့ကျွန်တော်တို့ညစမ်းပါနော်။ဒီတော့အတွေ့အကြုံရှိနေအချိန်မှာဆရာပါအဆွေဒီကလာရောက်ပြီးတော့ဒီဒီရားထောင်လာကျွန်တော်တို့ပြည်တွင်းပါအဲ့တော့အဲ့ဒီကိစ္စနော်ဟိုမဲဆန္ဒရှိပြည်လို့ကျွန်တော်တို့အတွက်အမတန်သိအောင်ရဖြစ်ပါတယ်နော်အဲ့တော့ကျွန်တော်တို့အတွက်လူလမှုမရှိလို့လူလူမှုမရှိလို့တရားဥပဒေစိုးမှုမရှိလို့ကျွန်တော်တွေကစံစားပါ
ဟုတ်ကဲ့ခင်ဗျာဥက္ကဇောလေးလိုက်ပေါ်ပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဥလှတီမိကုန်မိကျင်ပါလေဂျန်ကုန်တိုင်းလွတ်တော်ကပါမင်္ဂလာကျွန်းမြို့နယ်ကုစလေဥလှတီကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဥလှတီခုနကဥက္ကဇောပြောသွားတဲ့ထဲမှာတော့လွတ်တော်ကုစလေတူရဲ့အတွေ့အကြုံပေါ့ဥလှတီရဲ့အတွေ့အကြုံလည်းသိကြပါလေဆာယဖားလေးရဲထောက်လိုင်းကြီးကအမတ်တီပေါ်မှာနောက်ရောက်ခံလိုက်နေတော့မလားအနှောက်ယှက်ပြီးတာမျိုးတွေရောရှိပါလားဥလှတီရဲ့အတွေ့အကြုံသိကြပါလေအဲ
ကျွန်တော်တို့ဒီဆောင်ရွက်နေတဲ့အခမ်းအနားဒီဒီတေဆုံဘွဲဒီစားတဲ့နေရာတွေမှာတော့ဒီစားပါတို့ရဲထောင်ရည်တို့ကလိုက်ပြီးတော့နားထောင်တဲ့တရေးလူသားတွေကတော့ရှိပါတယ်ဗ
ျဟုတ်ကဲ့အဲ့ပေါ်မှာတစုံတရာအနှောက်ယှက်ပြုတာရောရှိပါလားဆိုလိုတာကအာဒီမက်ဆရာနေကုစလိန်နဲ့မက်ဆရာနေကပြည်သူတွေနဲ့တွေ့တဲ့အခါမှာပြည်သူတွေဘက်ကစိုးရိမ်တာမျိုးဥလာထီကိုယ်တိုင်အနှောက်ယှက်ဖြစ်တာမျိုးဒီအခြေအနေမျိုးကြုံရတာရှိပါလား
အဲ့အဲ့လိုအခြေအနေမျိုးပေါ့ဗျာဒီလိုဌာနတွေကနေရှိနေတဲ့အခါကျတော့ဘာပဲဖြစ်ဖြစ်ဒီလိုလူလူမှလည်းဆွေးနွေးတာဆောင်ရွက်တာတွေတော့လက်ကွယ်မရှိဘူးဒီလိုလက်လက်လက်စွတ်တော်ကိုယ်စားလှယ်တွေနဲ့တော်စုဆွေးနွေးရတဲ့နေရာမှာဒီလိုဌာနကပုံကိုယ်တွေရောက်နေတယ်ဆိုတာကတော့ဘာဖြစ်ဖြစ်ဒါအနောက်ဆက်ဖြစ်တာလို့သိကြတယ်ဒီလိုလက်ခွက်တွေအတွက်ထိကြိုက်တာပေါ့နော်တော်စုဆောင်ရွက်ရတဲ့အနေအထားမျိုးတွေမှာအဲ့လိုချိန်ပြီးတော့ရှိပါလိမ့်မယ
်ဟုတ်ကဲ့ဒီပေါ်မှာဥလာထီရဘက်ကဒဇုံတရားဒီအဖွဲ့အစည်းတွေကိုတုံ့ပြန်ပြောဆိုတာဖြစ်ဖြစ်သက်ဆိုင်အောင်တိုင်ကြတာမျိုးဖြစ်ဖြစ်ရှိပါလား
အဲကျွန်တော်တို့ကတော့တရားဝင်ဒီတော့ဆိုတိုင်ကြတာတော့မရှိပါဘူးဒါပေမဲ့စိတ်ထဲမှာကတော့ဟိုသဘောမကျဘူးပေါ့ဗျာတော့ဘာလို့သဘောမကျကြလဲဟိုကျွန်တော်တို့ရှိမှာကဒီဒီပုံကိုဆိုင်ရာဒီတော်လုံးဘူးဟာလာလွတ်လပ်မှုကိုအနောက်ဆက်ဖြစ်စေတဲ့အရာတွေကိုတားဆီးကောက်ွယ်တဲ့ဥပဒေကဒါစွတ်တော်ကနေပြဋ္ဌာန်းထားပြီးအဲ့လိုပြဋ္ဌာန်းတဲ့စွတ်တော်ကိုဒီဌာနဆိုင်ရာမှာတာဝန်ထမ်းဆောင်နေတဲ့တာဝန်ရှိတဲ့လူတွေကလိုက်နာတောင်းခြင်းမရှိဘူးဆိုတာကဒီခြေကမှာပေါ်ပြနေတာကိုတွေ့ရတယ်။ဟိုအရင်ခေတ်ကတော့ဗျာဟိုစစ်အစိုးရအုပ်ချုပ်တဲ့ချိန်မှာတော့စစ်အစိုးရလက်ထက်မှာစစ်ထောက်လှမ်းရေးဆိုတာရှိတယ်။သူကစစ်ထောက်လှမ်းရေးကစစ်အစိုးရအတွက်လုပ်လို့ရှိတာ အခုကျွန်တော်တို့စစ်တော်ကလည်းဒီဖောင်းနေတဲ့အရတားအစိုးရလက်ထက်မှာဒီပုံကိုယ်တွေကအဲ့လိုတရေယူတာသူတို့ကဘယ်ဌာနတွေဆိုတော့လုပ်ပေးတာလဲသူတို့လုပ်ပေးတာကအစိုးရအတွက်မဟုတ်ဘဲနဲ့သူတို့ရဲ့ကြီးစားဌာနတွေဆိုလုပ်ပေးနေတယ်ဆိုရင်တော့ဒီလိုဖောင်းနေတဲ့ကိစ္စကလည်းအစိုးရအတွက်ကစိုးရိမ်စရာရှိတဲ့အခြေအနေတော့ရှိကြပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ခုဆက်ဆက်ပြီးတော့မိကြပါလေဥလာထီတို့ကတော့ပြည်သူ့လွှတ်တော်ကုစရေလွှတ်တော်ကုစရေတပိုင်းပေါ့လူလူတွေရဲ့အနေထားပေါ့ဥလာထီကိုယ်တိုင်ကလည်းနိုင်ငံရေးကျင်းသားဟောင်းဖြစ်ခဲ့တယ်ယင်းတော့ကလည်းတက်ကြွလှုပ်ရှားသူဖြစ်ခဲ့တယ်ဆိုတော့ဒီထောက်လန်းကြီးတွေလိုက်တာစုံစမ်းတာမေးမြန်းတာတွေမကြာခဏကြုံခဲ့မှာပါအဲ့တော့အဲ့ဒီအခြေအနေနဲ့အခုရင်ဆိုင်နေတဲ့အခုဒီ NLD အစိုးရတက်ပြီးရဲ့နောက်ပိုင်းအခြေအနေထောက်လန်းကြီးအဖွဲ့အစည်းအသီးသီးရဲ့လုပ်ရက်ကပြောင်းသွားပါသလားအရင်တိုင်းပဲလားဘယ်လိုရှိပါလဲအဲ
ပုံတရံတော့နည်းနည်းတောင်းပါလေဟိုဘဝနဲ့တော့အရင်တော့အရင်တုန်းကတော့ကျွန်တော်တို့ကိုရန်သူလိုဆက်ဆံပြီးတော့ရန်သူလိုထောက်လန်းဆောက်တန်းနေပေါ့ဗျာအခုကတော့ကျွန်တော်တို့ကိုဒီတိတိလေးလေးနဲ့အန္တရာယ်ပြုရန်သူလာလို့မရှိဘဲနဲ့တတိယယူတာကိုပဲဥလားပြီးလုပ်တဲ့အခြေအနေတော့ဒီလိုကြောက်သွားပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေလေးလိုက်မှခဏနေပြပါအောင်ခင်ဗျာကျွန်တော်သရရှင်တချို့အလှည့်ပေးကြပါတယ်အရင်ဆုံးလေးလိုက်ပေါ်မှာဥခင်မောင်လွင်ကိုခင်မောင်လေးလေးလိုက်ပေါ်မှာရှိပါတယ်တူတူမင်းများဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဆက်ပြောင်းလို့ပြောချင်တာတော့ဆရာကချင်းစနစ်ပြန်ရခေါင်းထောင်လာခြင်းဖြစ်နေပါလေ။ဒါမဲ့နေ့နေ့ရတော့နိုင်ငံရေးအရာဖိအားပေးခြင်းနဲ့ချင်းယောက်ချင်းများဖြစ်နေပါလိ။ဆရာရင်စနစ်ဤဆရာရင်စနစ်အချုပ်ကြီးလေးရဲ့လက္ခဏာတွေသိပေကြအနေအထားဖြစ်ပါလေ။အဲနံပါတ်၄နေ့နေ့ရတော့အခြေခံဥပဒေပြင်ဆင်ရေးမျိုးကိုဖိအားပေးချင်းယောက်ချင်းနဲ့ဖြစ်နေပါလိ။နံပါတ်၅နေ့လက်ရှိအစိုးရလက်ရှိအစိုးရကဆရာချင်းစနစ်များဤကျန်းမာရေးအများကိုပြာဝင်ရဲ့ဒီထိခိုက်နိုင်ခြင်းမရှိခြင်းကိုလည်းဖော်ပြနေခြင်းဖြစ်ပါတယ်။ဖော်ပြရဥပဒေပြင်ရေးမရှိရရှိမြင်လာခြင်းဆက်ဖြစ်နိုင်ပါတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥက္ကမောင်လွင်ကျေးဇူးပါခင်ဗျာ။ကျွန်တော်ရှင်းနေကြီးဦးကြီးမြစ်ကိုပဲကျွန်တော်မိကုန်းတစ်ခုမေးချင်ပါတယ်ခင်ဗျာ။ခုနကလွှတ်တော်အမတ်တီပြောသွားတာတွေ့ရမှာပါဒီလွှတ်တော်အမတ်တီနဲ့လူလူတွေ့ဆုံပွဲတွေမှာထောက်လန်းကြီးတွေကလာမှာထောက်လန်းကြီးတွေလာပြီးတော့နားထောင်နေပါတော့။ဒါပေမဲ့တကယ်တမ်းပြောတော့ဒါ public hearing လို့ဟာမျိုးလူအများနဲ့တွေ့တဲ့ကိစ္စပါ။ဒါပေမဲ့လူတွေရဲ့စိတ်ထဲမှာအမတ်တွေရဲ့စိတ်ထဲမှာဖြစ်တင်ပြမဲ့လူတွေရဲ့စိတ်ထဲမှာဖြစ်တစုံတရာအနှောက်အယှက်မျိုးတွေတော့ရှိပါတယ်။ဒါပေမဲ့လူအများစုလုတ်တဲ့ပွဲတွေမှာလာတွေ့တယ်။အဲ့တော့ဒီလိုမျိုးလာပြီးတော့သူတို့လာပြီးတော့စုံစမ်းထောက်လန်းတယ်လာတယ်ဆိုရင်ရောဒီဥပဒေရညီစွန်းပါလားခင်ဗျ။ဦးကြည်မြတ်အမြင်သိချင်ပါတယ
်။အဲသူကဥပဒေရကတော့ညီစွန်းတာပဲ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်သူကဥပဒေကိုဒုလခွင်နဲ့ရုံချုံမှုလို့သူကတတ်ထလာ။အဲ့တော့မလို့ဒါကိုဘယ်သူမှလုပ်လို့မရဘူး။เออสรุปกูไรเนี่ยดุโลไม่อยากอือแล้วก็ตูรู้กูเลยเว้ยไอ้อุบัติปุ๊บมาเราอคัน4เนี่ยอคัน5เนี่ยอุบัติปุ๊บมา7เนี่ยอย่าเลยมีดูเนี่ยไอ้ห่าโลบุจู้ล้วนอ่ะอ้าทุจีนตาวนไปจีนไข่จีนพี่มุรุจู้ล้วนปูบ้องจั่นจีนอ้าเบกูจีนสรุปต้านไม่ทาတော့ตูรู้กูไรเนี่ยดุโลไม่อยากอือตูรู้ก็เลยไอ้อ่ะพวกอ่ะลุจีนดูตั้วပြီးတော့ဒီလုပ်မယ်ဆိုလို့ချင်းตูรู้ก็เลยเว้ยအမဥပဒေချိုးဖောက်ရရောက်ပါတယ်အဲ့ဒါဆိုလို့ရှိရင်လုတ်တဲ့လူတွေကိုကိုယ်တိုင်လုတ်တဲ့လူတွေကိုအဲ့လိုချိုးဖောက်တဲ့လူတွေကိုကျွန်တော်တို့ပုံမှန်တစ်ဆယ်ရကျွန်းတဲ့လူထောင်ကျွန်တော်တို့ချိုးလာရတယ်၃နှစ်ဒီချက်မှတ်ရမယ်လို့ပြဋ္ဌာန်းထားတယ်အဲ့လိုပဲကျွန်တော်တို့အားပေးတဲ့လူတွေကူညီတဲ့လူတွေခိုင်းတဲ့လူတွေကိုအဲ့ဒီပုံမှန်အတိုင်းပဲအရေးယူရမယ်လို့ပုံမှန်ဆက်ဆုံးမှာပြဋ္ဌာန်းထားတယ်အဲ့ဒါမလို့ဒီလိုတော့ဒါရောခံပြီးတော့စုံစမ်းနဲ့ထောက်ပြနဲ့သတင်းယူတဲ့ဥစ္စာဥပဒေချွတ်ပေါက်တယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်။ဘာကျွန်တော်သတ်မှတ်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်ဒီဥပဒေကွယ်ကဘသူ့ကိုမှအဲ့လိုလုပ်ခွင့်ပေးမထားဘူး။ဘသူ့ချွင်းပြက်လို့လုံးဝမပါပါဘူးခင်ဗျာ။အဲ့ဒါမှမဟုတ်ဒါဥပဒေချိုးတော့ရောက်တယ်လို့ကျွန်တော်ကတော့ဒီလိုပဲသိကြပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဒါကတော့ဥပဒေပိုင်းဆိုင်ရာကိစ္စပေါ့ကျွန်တော်တော့ရှင်တူပေးစာရှိပါတယ်။ဥတန်းဆွေဆိုတာဒီစာလေးဖတ်ပြီးတော့ဥချင်းမြတ်ဆက်ပြီးတော့ဖြည့်စီကြပါလေ။သူဥတန်းဆွေရေးထားတာကတော့ဒီကိစ္စဟာတဲ့အပြက်ပြက်နဲ့နှာခေါင်းတွေးထွက်မဲ့ကိစ္စပါပြည်သူ့တော်ကုစရေတွေကိုအခုလိုမျိုးနောက်ရောင်ခံအနိုင်ရှင်ရင်းနဲ့တစ်ချိန်မှာသူတို့ဆင်ထားတဲ့အကွက်ကတော့အာဏာသိမ်းမှုဖြစ်လာလို့ရှိရင်ဒီလိုအကြောင်းအကျောင်းတွေကြောင့်အာဏာသိမ်းရပါတယ်ဆိုပြီးတော့မလဲမသိဖြစ်လာမှာပါတဲ့ဒါကြောင့်မလို့လွတ်တော်ကုစရေရဲ့ဂုံသိက္ခာကိုထိခိုက်စေတဲ့ဆရာဖတ်ရဲ့လောက်ရများအားနိုင်ငံတော်သမ္မတအမိန့်ဖြင့်ဖယ်ရှားပေးဖို့လိုပါတယ်ဆိုပြီးတော့ဥတန်းဆွေသူ့အမြင်ပေးဖို့ပါတယ်ခုနအာဏာသိမ်းနဲ့မသိမ်းတာကိစ္စကတော့တပိုင်းပေါ့နော်ကျွန်တော်သိချင်တာကခုနနိုင်ငံတော်သမ္မတကရောဒါနဲ့ပတ်သက်ပြီးတော့ကန့်သက်တားမြစ်ပိတ်တားမြစ်လို့မရနိုင်ဘူးလားခုနကသူမိကုန်းထုတ်ထားတဲ့ထဲမှာဦးကြည်မြင့်အမြင်သိချင်ပါလေ
။အဲ့ဒီဥပဒေကတက်ပတ်သားရှိချင်းလေးပေါ်ပြထားပြီးသားပဲ။ဒါတော့သမလန့်ကဒီကြားထုတ်နေကြမလို့ပါဘူး။နိုင်ငံသားမျိုးရဲ့ပုဂ္ဂိုလ်ဆိုင်လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာဒုံကျုံမှုကာကွယ်ပေးဥပဒေဆိုပြီးသမလန့်ကြီးကိုယ်တိုင်ဦးထင်ကျော်ကိုယ်လက်မှတ်ထုတ်ထားတဲ့ကြောင့်မို့ဒါကိုထပ်ပြီးတော့ထုတ်စီအောင်ဥပဒေကိုအတိအကျလိုက်နာဖို့ပါ။လိုက်နာဖို့လိုပါလေလို့ကျွန်တော်ကတော့ ဒီလိုမှတ်ချက်ပြုကြည့်ပါလေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုလွတ်တော်မတ်ဒီကိုမိကုန်းတစ်ခုမေးချင်ပါလေသူကတော့သူရရှင်တူဟိမ့်ထက်တယ်သူမေးတဲ့မိကုန်းကသူပြောထားတာသူ့အမြင်မှာသူရေးထားတာကတော့ပုဂ္ဂလိကအတွက်လောက်တာမဟုတ်ပါဘူးတဲ့အခုလောက်ရကူဆုလို့ပါတယ်တိုင်းပြည်အတွက်လို့လုံနေတာပါဆိုပြီးတော့ကိုဟိမ့်ထက်ကမေးပါတယ်ပြောထားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့ကုလားထေးကိုအရင်မေးချင်ပါလေသူကတော့ပြောတာကဒါအဖွဲ့အစည်းတွေတမတော်ဖွဲ့စည်းတွေကလောက်တာကပုဂ္ဂလိသူတို့တူးချင်းအတွက်မဟုတ်ဘူးတိုင်းပြည်အတွက်လို့လုံနေတာသူတို့လည်းတိုင်းပြည်အတွက်လို့လုံတာပါဆိုတဲ့သဘောမျိုးပြောထားပါတယ်ကုလားထေးဒါနဲ့ပတ်သက်လို့တုံ့ပြန်ပေးပါလား
အဲကျွန်တော်ခုနပြောလို့ဘာတိုင်းပြည်အတွက်အလုပ်လုပ်တယ်ဆိုတာကဒီရရှိတဲ့တရင်းတွေချဲ့လက်ကြည့်တာဘသူအတွက်လုပ်တာလဲအစိုးရအတွက်လုပ်တာလားဒီကဌာနတွေအတွက်လုပ်တာလားဆိုတာကတော့အရေးကြီးတယ်အစိုးရအတွက်လုပ်တာဆိုရင်တော့ဒါကအစိုးရကတာဝန်ပေးတယ်အစိုးရအနေပြီးတော့ဟာလာဒီညွှန်ကြားလို့လုပ်တာကဒါအစိုးရအတွက်လုပ်တာဒါမှမဟုတ်တိုင်းပြည်အတွက်အဲ့လိုမဟုတ်ဘဲနဲ့မိမိတို့ရဲ့ဌာနတစ်ခုတည်းအတွက်ကိုရည်ရွယ်ပြီးလုပ်နေတယ်ဆိုရင်တော့တိုင်းပြည်အတွက်လည်းစိုးရိမ်ရတဲ့အခြေအနေတွေတော့ကျွန်တော်တို့ကတွက်လို့ရတယ်ဗျ
ဟုတ်ကဲ့ပါခင်ဗျာဦးလာတီကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်နောက်ဒီလွှတ်တော်မှာကိုတောင်းအမတ်ကဥခင်စောကိုကျွန်တော်လှည့်ပေးခြင်းပါလေဥခင်စောခုနကဥခင်စောပြောသွားတဲ့အထက်မှာဒီတက်မတော်ကဒုတိယကာဝေးဝင်ကြီးဖြစ်ကြားသွားတဲ့ကိစ္စကိုဥခင်စောလုံလောက်လောက်ကြည်နာအာရမှုမရှိဘူးပေါ့နော်ဥခင်စောကလည်းဒီကိစ္စနဲ့ပတ်သက်လို့လွှတ်တော်မှာတင်ပြထားဆိုတော့ဘာဆက်လုပ်ဖို့ရှိလဲအခုလိုမျိုးဆက်ပြီးနှောက်ယှက်နေမယ်ဆိုဥခင်စောအနေနဲ့ဘယ်လိုတုံ့ပြန်မလဲဥခင်စောရဲ့အမြင်သိချင်ပါတယ်
ကျွန်တော်ညာကျွန်တော်ပါတီအတောင်ရှိတဲ့လူတွေကိုကျွန်တော်မြင်ရပြီးတော့သူတို့ရဲ့ဆန္ဒအရကျွန်တော်ဆောင်ရွက်ဖို့ရှိပါတယ
်ဟုတ်ကဲ့ပါခင်ဗျအဲ့တော့အခုဟုတ်ကဲ့ပြောစရာရှိလား
နောက်တစ်ခါကျွန်တော်နော
်ဟုတ်ကဲ့
နော်ဥပဒေနဲ့တက်လို့ကျွန်တော်ပြောလို့လားနော်ဒီကျွန်တော်လည်းရှင်းနေပြောင်းဖြစ်တော့လीနော်ဒီဥပဒေပုံမှန်လေးမှာသက်သာဝန်ကြီးဌာနများနဲ့တောင်းရှိသူများဒီတဲ့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုမျက်နှာဆုံးရှုံးမှုမရှိပြန်ကာကွယ်ပေးရမယ်အဲ့လိုပြောတယ်ဆိုတော့ဒီပြဋ္ဌာန်းချက်ရဆိုရင်တော့နော်ဒီဝန်ကြီးတွေမှာလည်းနော်တောင်းဝန်ရှိတာပဲနော်ဟိုနောက်တစ်ခုကဒီဥပဒေပုံမှန်နော်ဖြစ်တော်လीဖြစ်တာဒီလူများဒီလဲဥပဒေရဥပဒေချက်အစ်ကိုမေးခပြီးကြတို့မဟုတ်ရန်ဒီဇိုရီယာမပါပဲတို့မဟုတ်နိုင်ငံတော်တမရတို့မဟုတ်ဒီတော်စုအစိုးရအဖွဲ့ခပြီးကြမရှိပဲနော်ဟိုပုံမှန်ချက်ဆက်ပြီးနိုင်ငံသားတွေပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကြုံမှုကိုအငှအုပ်ချက်ဖြစ်စီတော့တို့မဟုတ်ဒီဘုံတက်တာကိုထိခိုက်စီတော့လောက်ရောက်ကံတောက်ကြည့်ခြင်းစုံတော့ခြင်းစုံစမ်းခြင်းမပြုရဆိုတော့အဲ့လိုပြဋ္ဌာန်းလာကြည့်ပါတယ်တော့ဒီကဲလို့သူတို့အနေနဲ့အဲ့လိုတောက်ကြည့်မယ်နောက်ရောက်ခံမယ်စုံတော့မယ်စုံစားမယ်ဆိုလို့ရှိရင်ညာတော်သမလာအမှုပြည်တော်စုအစိုးရဖွဲ့ခွင့်ပြုချက်ဟမ်ဒါမှမဟုတ်ခွင့်ပြုမိတ်ခွင့်ပြုချက်ဒါမှမဟုတ်ဝရန်သူတွေပါအမှဖြစ်ပါတယ်အဲ့လိုမျိုးနော်ဝရန်မပါဘူးညာတော်သမလာခွင့်ပြုချက်လည်းမပါဘူးနော်အဲ့လိုလုံးတဲ့လုံးရကတော့နော်ဘယ်လိုကြီးလဲမလားတရားဝင်တဲ့လုပ်ရမှုမဟုတ်ဘူးကျွန်တော်နေတဲ့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥလာထေးကိုတဆင့်ပြန်မြင်ချင်ပါတယ်ဥလာထေးဒီထောက်လိုင်းရဲ့ဖွဲ့စည်းတည်တည်ရဲ့ဩဇာပေါ့တစ်ချိန်တုန်းကဒီစစ်ဆိုးရအာဏာရှိတဲ့ချိန်တုန်းကထောက်လိုင်းရဲ့ဖွဲ့စည်းစားရဖဖြစ်ဖြစ်ရဲဖြစ်ဖြစ်ဒီထောက်လိုင်းရဲ့ဖွဲ့စည်းတွေရဲ့ဩဇာအာဏာတော့ကြီးပါတယ်ခင်ဗျာအခုနေသားမှာကိုကုလာထေးတို့လူလွတ်တော်အမတ်တွေကတော့တပိုင်းပေါ့လူလူကြားထဲမှာထောက်လိုင်းရဲ့ဖွဲ့စည်းတွေကိုကြောက်နေရုံမဲလားလန့်နေရုံမဲလားဩဇာစုံစရာရှိနေရုံမဲလားထောက်လိုင်းရဲ့ဖွဲ့စည်းတွေအနေနဲ့
လူလူဒီနဲ့ပြောရရင်တော့ဒီတုန်းကလိုစိုးကျင်အထိတ်တလန့်ဆိုတဲ့အနေထားမျိုးတော့ကြီးကြီးမားမားတော့မရှိတော့ဘူးပေါ့နော်။သို့တော်လည်းဘာပဲဖြစ်ဖြစ်သူတို့ရဲ့ရိတ်အဝါသာသူတို့ရဲ့အာဏာဆက်မကင်းသေးတဲ့အပေါ်မှာကတော့ဒီစိုးရင်ရတဲ့အနေထားအတဲကြေတော့ဒါအရေးကြီးတော့ရှိနေပါသေးတယ
်။ဟုတ်ကဲ့ခင်ဗျကျေးဇူးပါ။ကျွန်တော်ဦးချင်းမြစ်ကိုကျွန်တော်နောက်ဆုံးခုမေးချင်ပါတယ်။ခုနကဆရာဦးချင်းမြစ်လည်းဖြေသွားပါတယ်။ဒီအခုလိုဒီထောက်လိုင်းအဖွဲ့စည်းတွေရဲ့လုပ်ရက်ကနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပြီးဥပဒေကိုချိုးဖောက်တယ်။ချိုးဖောက်တယ်ဆိုတာဦးချင်းမြစ်လည်းပြောတယ်။ချိုးဖောက်တယ်ဆိုတာအခုကချိုးဖောက်တယ်ဆိုတာကိုပဲတွေ့ပြီးတော့အရေးယူကြံတော်မဲ့အဖွဲ့စည်းလည်းမရှိဘူး။အဲ့တော့ဒီအခြေအနေကိုခုနတိုင်တဲ့အဖွဲ့စည်းတွေကလည်းတိုင်တော့မှပဲအရေးယူမဲ့ပုံစံမျိုးရှိတော့ဒီတိုင်းတခြားနည်းနဲ့အရေးယူနိုင်တဲ့နီးလန်းတွေရောမရှိဘူးလားခင်ဗျာ။ဆိုလိုတာကအစိုးရအဖွဲ့ကဒဲရိုက်ဖြစ်စီနောက်တခြားရဲစခန်းတွေကဖြစ်စီဒဲရိုက်အမှုဖွင့်တာမျိုးတွေဒါမျိုးကမရှိဘူးလားခင်ဗျာ
။အထောက်ပေါ်95ခုနှစ်တုန်းကတော့ဤသူလွတ်တော်ဥပဒေအမှတ်1နဲ့
နိုင်ငံသားများကြီးအခွင့်အရေးအတွက်ကာကွယ်စောင့်ကြောတဲ့ဥပဒေဆိုပြီးတော့ထုတ်ဘူးလေအဲ85%တော့အဲ့ဥပဒေကဒုရက်တီတည်ကျဲတယ်အဲ့ဥပဒေတော့ဖြစ်ထလာမှတွေ့ဘူးအဲ့ဒီမှာကတော့ဟိုဟိုအခက်ချောက်ခန်းပါပြီးတော့နိုင်ငံသားကြီးအခွင့်အရေးတွေကိုအပြည့်အဝရရှိစေရမယ့်အချက်တွေတိုင်တန်းခြင်းနဲ့အရေးယူခြင်းတွေနိုင်ငံသားများ၏အခွင့်အရေးတော့ကာကွယ်ရေးအတွက်စောင့်ကြောပေးခြင်းအခွင့်အာဏာအသုံးပြုခြင်းနစ်နာပြီးအရေးယူခြင်းဆိုတာကဏ္ဍတွေပါတယ်အဲ့ဥပဒေကတော့အဲ့ဒီဥပဒေလည်းပဲနိုင်ငံသားကြီးကနစ်နိုင်တော့တိုက်တွန်းတော့ရှိတယ်ပေါ့လေဆိုတော့လည်းပဲဒီဥပဒေကပိုးပြီးတော့ရင်အဲဒီနေခုလွတ်လပ်မှုနဲ့လုံခြုံမှုဥပဒေကတော့ပိုးပြီးတော့အားကောင်းပြီးတော့ဒီဥပဒေကိုအသက်ဝင်အောင်လုပ်ဖို့ဆိုအပ်တယ်ဆိုတော့လည်းဘလို့ဖြစ်နေဆိုတော့ဟိုမကြည့်နိုင်ဟိုမကြည့်နိုင်ငါးပါးကြီးသွားတိုင်ဆိုတော့ဖြစ်တယ်တကယ်တကယ်အခုကျွန်တော်တို့လက်တွေ့တိုင်ခဲ့ပြီအဲဆိုဒီလိုတိုင်ကြရင်ရှိလာရှိလာလို့ရှိရင်ကျွန်တော်တို့ချက်ချင်းရဲစခန်းကအဲကျေတော်ဥတွေပုံမှန်154ရာဆောင်ရရမယ်လို့ပြောတယ်မဆောင်ရဘူးဆိုလို့ရှိရင်အဲ့ဒီမျိုးမဆောင်ရနိုင်ဘူးဆိုလို့ရှိရင်ဒီ30တော့ဘာတော့ဆောင်ရနိုင်ဘူးဆိုတာကိုပြောင်းကြံပြောင်းကြရမယ်ပြီးတော့အဲ့ဒါဘယ်သူနဲ့ဆိုင်လို့ဘယ်ဟိုသွားပါလို့ညွန်ကြရမယ်လို့ပြောတယ်ပြီးတော့ရင်အဲ့ခုကျွန်တော်တို့မှာဖြစ်နေတာအဲ့ဒီကျွန်တော်တို့ဘာမှလက်တွေ့တွေ့ကြတဲ့အတွေ့အကြုံများဆိုလို့ရှိရင်ပွားတိုင်အမှုဖွင့်ပေးဘူးအမှုဖွင့်ပေးတော့သူ့ရဲ့မြင့်တဲ့အဖွဲ့အစည်းကိုပွားတိုင်နေအဲ့ဒီအဖွဲ့အစည်းကလည်းရေးပြီးအဲ့လိုဖြစ်တော့ဒီဥပဒေကဘယ်လိုဖြစ်လဲဆိုတော့ဒီတပ်မတော်ကာကွယ်ရေးဦးစီးချုပ်အောက်ပါရှိနေတဲ့ရဲတပ်ဖွဲ့ကြီးကအရေးမယူလို့ရှိရင်ဒီရဲ့အထူးသဖြင့်ပြည်ရေးကြီးပေါ့လေဒီဥပဒေကပြည်ရေးကိုတောင်းပေးတာလို့ပြည်ရေးကြီးကအရေးမယူလို့ရှိရင်သူကဘလို့မလုပ်မရဘူးဆိုတာမျိုးကိုဒီဥပဒေအားနည်းချက်ကိုအဲ့ဒါသွားတွေ့နေရတယ်အဲ့ဒါဖြစ်ပါကျွန်တော်တို့လည်းပဲကောင်ငူတို့ဖြာပုံတို့အစည်းအဝေးသွားလုပ်တဲ့ခါမှာအဲ့လိုပဲကျွန်တော်တို့ရဲ့ဟလာဟိုတရားဥပဒေနဲ့ဆိုင်တဲ့အစည်းအဝေးတွေလုပ်တာဟိုတော့ပဲဒါထောက်လန်းတယ်စုံလန်းတယ်စီးရင်ယူတယ်အဲ့အဲ့ဒါကိုလုပ်တယ်နောက်ကဖြာပုံတို့ညော့ကျွန်တော်တို့ရာဟိုဟလာတလားတော့ဂျိုးတင်ရမယ်လို့နှစ်ပတ်အနည်းဆုံးနှစ်ပတ်ဂျိုးတင်ရမယ်လို့အဲ့အဲ့လိုမျိုးတွေပါကျွန်တော်တို့ကိုဇလောက်ခွေတွေချုပ်ချေတာတွေ့တယ်ပြီးတော့ကျွန်တော်တို့လာပြောရင်လာနားထောင်နေတယ်ရေးပတ်တယ်အဲ့ဒါကြီးတွေကျွန်တော်တို့တွေ့တယ်အဲ့လိုလို့တကယ်အရေးယူခဲ့ခါကျတော့ဘဒူတရားမှမသိဘူးဆိုတဲ့ဥစ္စာအာနိသင်အဲ့လိုဖြစ်နေတာလက်တွေ့အာနိကျပဲလို့ကျွန်တော်တွေ့ရတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်ယက်လီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးကြည်မြေဦးခင်စောနဲ့ဦးလာသေးသုံးဦးပါဝင်ကရော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ယက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြပါခင်ဗျာ